အမေရိကန်မှာတော့ဒီနှစ်ထပ်ပြည်ဝင်ခွင့် H1B ဗီဇာရာနှုန်းပြင်ပြီးပါထုတ်ပေးခဲ့မှာပဲနောက်နှစ်ရော့သွားနိုင်တယ်လို့သတိပေးထားပါတယ်။အမေရိကန်မှာထရမ့်ဆိုရတက်လာရင်ပညာထက်လုပ်ငန်းကျွမ်းကျင်သူတွေကိုထုတ်ပေးတဲ့ H1B အမျိုးအစားပြည်ဝင်ခွင့်ဗီဇာထုတ်ပေးမှုရော့ချပြီးကျွမ်းကျင်လို့သာမလွန်လောက်တဲ့ကြိုးပမ်းဖြစ်နိုင်တယ်လို့လူဝေမှုကြီးကြပ်ရေးဥပဒေပညာရှင်တွေကသတိပေးလိုက်တာပါ။အခု2024ခုနှစ်အတွင်း H1B ဗီဇာလျှောက်ထားသူတွေက69ရာခိုင်နှုန်းကိုဗီဇာထုတ်ပေးခဲ့ပြီးဖယ်ရှားမှုနှုန်းနည်းခဲ့တယ်လို့လူဝင်မှုကြီးကြပ်ရေးကုန်သွယ်ရေးပညာရေးမူဝါဒဆိုင်ရာသုတေသီအဖွဲ့ NFAP ကထုတ်ပြန်ခဲ့တာပါ။ဘိုင်ဒန်ဆိုရလက်ထက်မှာ H1B ဗီဇာငင်းပယ်တဲ့နှုန်းနည်းခဲ့ပေမဲ့ထရမ့်ဆိုရတက်လာတဲ့အခါတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေချရင်ဗီဇာပယ်ချနှုန်းတိုးလာနိုင်တာကြောင့်ကျွမ်းကျင်လုပ်သားတွေကိုအားထားနေရတဲ့လုပ်ငန်းတွေစိတ်ပူနေကြရတယ်လို့ NFAP ထုတ်ပြန်ကြမှာထောက်ပြထားပါတယ်ခင်ဗျ